ကျော်ကိုကိုတို့ဒီနေ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ဆန္ဒပြနေတာ၄ရက်မြောက်ဆိုတော့ဒီနေ့ဆန္ဒပြတဲ့အစီအစဉ်အရင်သိချင်ပါတယ်ရှင
်ကျွန်တော်တို့ဟိုစံပြရုပ်ရှင်ဝန်ထမ်းတွေစပြီးထွက်လာပြီးတော့ဘာပဲလို့လဲလိုက်ချစ်တက်ခဲ့အဲ့ရနေပြီးတော့ကျွန်တော်တို့ဟွာသူ့လေဆရာဖြစ်မှရှိရဲ့ဘာပဲလို့လဲပန်းညာအားမှာပထမဦးဆုံးရက်ကဒီပိတ်ထိုင်ခဲ့တဲ့နေရာကိုပြန်ပြီးရောက်လာပြီးအဲ့နေရာမှာကျွန်တော်တို့ចောင်းသားတွေဆုတ်ချက်ပြီးဒီပိတ်ထိုင်နေကျွန်တော်တို့အစီအစဉ်မှာမျိုးသားပညာရေးဥပဒေကိုဒီပိတ်မောက်နေတဲ့အပြင်ကိုကျွန်တော်တို့ဒီနေ့ကမ္ဘာတောင်သားများနေ့ဖြစ်တဲ့အတွက်အဲ့ဒီနေ့အထိမ်းမှန်းနဲ့ဖက်ရှင်စန့်ချီထုတ်ရှားမှုတွေကိုလည်းကျွန်တော်ဆောင်ရွက်နေရဖြစ်ပါတယ်
။ညနေပိုင်းမှာလည်းသတင်းစာရှင်းလင်းပွဲလုပ်မယ်လို့ပြောပါတယ်။အဲ့ဒါဟုတ်ပါလား
။ဟုတ်ကဲ့ဆရာ။သတင်းစာရှင်းလင်းပွဲလုပ်ပါမယ်။ကျွန်တော်တို့ဒီနေ့၄ရက်မြောက်နေ့မှာပညာရေးဥပဒေနဲ့ပတ်သက်ပြီးစိုးရအောင်ရာဇံတစ်ခုထုတ်ပြန်ပြီးကြေညာပြီးတော့မှကျွန်တော်တို့ရပေါင်း60ပြင်ပြွင့်ပြောင်းလဲမှုရှိမရှိကျွန်တော်စောင့်ကြည့်ပြီးဒီကြားကာလမှာကျွန်တော်ထုတ်ရှားမှုပုံစံကိုအခုလိုသမတ်တဲ့ပုံစံနဲ့အခြားပုံစံတွေကိုကြောင်းလဲသွားမှာဖြစ်တယ်ဆိုတဲ့အကြောင်းပြောချင်လို့ပါ။ဟု
တ်ကဲ့။ဆောမနေ့ကဒီပညာရေးဝန်ကြီးဌာနကနေပြီးတော့ပညာရေးဒီတာဝန်ရှိတဲ့လူတွေလာပြီးတော့တွေ့ရပြောပါတယ်။အဲ့ဒါကိုကျော်ကိုကိုတို့နဲ့ညှိနှိုင်းတာအဆင်မပြေဘူးလားဘလို့အခြေအနေဖြစ်သွားလဲရှင်
။တို့ကတာဝန်ရှိသူတွေကဆိုပေမဲ့လည်းပညာရေးဝန်ကြီးဌာနကခုလုံကိုစားပြုပြီးလာတာမဟုတ်ဘူး။တို့ပြောတာကတို့က facilitate လုပ်ဖို့လာတယ်။တို့နိုင်ငံသားတွေအနေနဲ့ပဲသူဟိုလာလာလို့ပြောပါတယ်တကယ်တမ်းကျတော့တောင်းဝင်ပေးချက်အရာလာတယ်လို့ကျွန်တော်မြင်ပါတယ်လာလာတော့အစင်းပညာဦးစီးဌာနညွှန်ကြားမှုချုပ်ဦးတော်သေးပြီးတော့ရန်ကုန်တက္ကသိုလ်ဗမောက္ခချုပ်ရန်ကုန်စီးပွားရေးတက္ကသိုလ်ဗမောက္ခချုပ်တွေပါပါတယ်အဲသူတို့တွေကနေပြီးတော့သူတို့မှဘာ authority မှမရှိဘူးသူတို့ကျွန်တော်နဲ့ဆွေးနွေးမယ်ဆွေးနွေးချက်တွေကိုကျွန်တော်တစ်ချက်ကိုတင်ပြပေးမယ်ဆိုတဲ့သဘောမျိုးပဲရှိပါတယ်အဲအဲ့ဒီဘောကြောင့်ဘာမှရက်လက်ထောက်ပေါ်လာတာမဟုတ်ပါဘူးကျွန်တော်တို့လည်းသူတို့ဆွေးနွေးချက်တွေလည်းကျွန်တော်တို့နဲ့မကန့်ဘူးကျွန်တော်တို့ဆွေးနွေးချက်တွေကလည်းသူတို့တောင်းဆိုတာတွေသူတို့ပြောတာဆိုတာတွေနဲ့ဘယ်လို့မှမအဆက်ပါဘူးအဲ့တော့ကျွန်တော်တို့ကတော့ကိုယ့်မူအတိုင်းပဲကျွန်တော်အခိုင်အမာဆုတ်တိုင်းပြီးတော့ဆွေးနွေးတာဖြစ်တယ်သူတို့ကမလိုက်ရောပေးနိုင်ဘူးလည်းရောနိုင်တဲ့ပါဝါလည်းမရှိဘူးဆိုတော့ကျွန်တော်ဆက်ပြီးဆန္ဒပြနေပါတယ
်ဟုတ်ကဲ့ဒီဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာအာဏာပိုင်တွေဘက်ကလာပြီးညှိနှိုင်းတာမျိုးရှိလားရှင
်အဲဒီလိုဆန္ဒပြပွဲတွေလုပ်ရှားမှုတွေနဲ့ပတ်သက်ပြီးအာဏာပိုင်ဘက်ကနေဘာတစ်ခုမှလာပြီးပြောဆိုတာမရှိပါဘူးနိုင်ငံတော်တွေတချို့နေရာတွေမှာတော့တားဆီးမှုတွေရှိပေမဲ့ကျွန်တော်တို့ကြော်ဖြတ်ပြီးတော့ကျွန်တော်ဆန္ဒပြမှုကိုဆက်လက်လုပ်ဆောင်နေပါတယ်
ဟုတ်ကဲ့အခုတပိတ်မောက်ပွဲမှာဒီចောင်းသားတွေအပြင်ပေါ်တခြားအဖွဲ့အစည်းတွေလာရောက်ပြီးတော့ပူးပေါင်းတာမျိုးရှိပါလားရှင
်ဟုတ်ကဲ့ပူးပေါင်းတာမျိုးရှိပါရဲ့ဥပမာကျွန်တော်တို့အလွတ်အသီးသီးပဲပေါ့နော်လာရောက်ပူးပေါင်းတယ်လူငယ်တွေဆိုကျွန်တော်တို့အတူတွဲပြီးတော့တွဲတိုက်ပွဲဝင်ပါတယ်လူပေါင်းတဲ့လူငယ်တွေခြားတွင်ရောက်ပူးသီးသီးကလူငယ်တွေလာကြပါရဲ့နောက်ချက်ကဟိုနိုင်ငံအင်အားစုတွေကလာပြီးတော့ကျွန်တော်တို့စားတောက်တွေနဲ့ကုညီတာတံမိုးတာသဝင်ဝါရီထုတ်ပြန်ပြညာပေးတာမျိုးပြီးတော့ငွေကြေးလူသားနာမျိုးတွေရှိရဲ့ကြပြဆရာများတမကတော်တာရီကြမ်းတမကတော်အဆောက်ရှိတဲ့အဖွဲ့ကြီးတွေလာတယ်ကျွန်တော်တို့ကပြရင်ရွတ်ပေးတာမျိုးတွေကျွန်တော်တို့တချင်းဆိုပြီးပြည်ဝေးចောင်းသားတွေကိုအားပေးတာမျိုးတွေလုပ်ပေးနေပါတယ
်ဟုတ်ကဲ့ကိုချိုကိုကိုတို့ကအခုဒီပညာရေးဌာနတာဝန်ရှိတဲ့သူတွေကိုရက်ပေါင်း60တွင်းဒီအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးလုပ်ပေးဖို့ပြောထားတယ်အဲ့ဒီတော့ဒီဆန္ဒပြပွဲတွေကဒီရက်ပေါင်း60အတွင်းအထိကိုဆက်ပြီးတော့လုပ်သွားမှာလားဘလို့အစီအစဉ်တွေရှိပါလိမ့်ရှင
်ဆန္ဒပြပွဲတွေကတော့ရန်ကုန်မှာခုလည်းမဟုတ်ပဲနဲ့ချားနေရာတွေကဒီမှာပါလုပ်နိုင်အောင်လို့ကျွန်တော်ရက်ပေါင်း60တွင်းစူးစမ်းသွားမှာပါချမ်းရွရွာပြီးပြီးပေါ့နော်အဓိကတော့တောင်းသားဆက်မှုတောင်းလို့ရှိတဲ့မျိုးကြီးတွေမှာကျွန်တော်ဆန္ဒပြပွဲအစ်စ်လက်ပေါပေါလောက်စူးစမ်းသွားမယ်လို့ဒီမှာပါ
ဟုတ်ကဲ့ရန်ကုန်မှာရောကိုကျော်ကိုကိုတို့ဘယ်လိုဆက်လုပ်မလဲဘယ်လိုဆက်လုပ်ဖို့အစီအစဉ်တွေရှိပါလဲရှင
်အစီအစဉ်တွေကတော့ကျွန်တော်အသေးစိတ်မပြောနိုင်ပါဘူးအစီအစဉ်တွေနဲ့ပတ်သက်လို့ကအခုဖွဲ့စည်းထားတဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီ15ဦးကနေပြီးတော့ဒီဝေးတွေဆက်ဆံပြီးတော့ဆုံးဖြတ်သွားမှုအစီအစဉ်ရှိပါတယ
်ဟုတ်ကဲ့ထွတ်တော်ကအတည်ပြုပြထမ်းထားတဲ့ဒီအမျိုးသားဥပဒေကိုပြင်ဆင်ဖို့အတွက်အဓိကဘယ်လိုအချက်တွေကိုပြင်ဆင်ချင်တာလဲဘယ်အချက်တွေရတဲ့အထိတောင်းဆိုသွားမှာပါလဲရှင်
အဲ့တော့ဒီအဆောက်ပြည်စည်းမှုရှိနေတဲ့ဘီရိုကရေစီပညာရေးစနစ်မျိုးကိုဖြစ်ကျင်ကြကျွန်တော်တို့ကလွတ်လွတ်လပ်လပ်နဲ့ပြောပြောရှင်းရှင်းစတင်နိုင်တဲ့ဒီမိုကရေစီပညာရေးစနစ်ဖြစ်စေချင်တယ်အဲ့တော့ဒီဥပဒေတက်ထမ်းပါအဆက်လက်တွေကဒီမိုကရေစီမဆန်မဲနဲ့တပတ်တပ်ကြနေတဲ့အာဏာစင်စနစ်လို့ဆိုရင်အဲ့ဒီအချက်လက်တွေအကုန်လုံးကိုကျွန်တော်တို့အနေနဲ့ထောက်ပြပြီးလေ့ပါသွားမှာဖြစ်တယ်အဲ့တော့အဲ့ဒီအချက်လက်တွေကိုကျွန်တော်တက်နိုင်တဲ့အဆုံးစစ်စင်နိုင်ကိုစူးစမ်းမယ်ဒါဆိုဒီနေ့တာတာပြောင်းလဲသွားမယ်ဒီလိုလောလောဆယ်တမကဖွဲ့စည်းပွင့်ဆိုတာကျွန်တော်အရေးကြီးတောင်းဆိုနေတဲ့အချက်ကြ။အဲ့ဒီကဒီဥပဒေမှာမပါဘူး။ဒီမာသားလောမှာမပါပဲနဲ့ဒိုင်လောတွေမှာပဲဒီဥပဒေတွေမှာပဲထည့်သွင်းမယ်လို့သူတို့ပြောနေတဲ့အချက်ကိုကျွန်တော်တို့လုံးဝလက်မခံနိုင်ပါဘူး။အဲ့ဒါမာသားလောမှာထည့်သွင်းပေးဖို့ကျွန်တော်ဆက်ပြီးတောင်းဆိုပါ
။ဟုတ်ကဲ့ဒီကနေ့ဆန္ဒပြတာ၄ရက်မြောက်နေ့ဆိုတော့ကိုကျော်ကိုကိုတို့ဒီတပိတ်မောက်ပွဲတွေမှာအခက်အခဲကြုံရတာရှိလားဘလို့အခက်အခဲတွေအဓိကတွေ့ရတာရှိလဲရှင်။
အခက်အခဲတွေကတော့သူတို့တော့မရှိဘူးပဲကျွန်တော်တို့ကဒီမှာပြည်သူလူထုရဲ့ပတ်မိုးကူညီမှုတွေအားကောင်းနေကြ။အာဏာပိုင်ပိုင်းကလည်းကျွန်တော်တို့ကိုခုချိန်ကြီးတော့စံဖက်ပြားသုံးပေးပြီးတော့ရံပြူလာတာမရှိသေးဘူးဗျ။ကျွန်တော်တို့ကညီညွတ်မှုအရေးကြီးပါတယ်။ကျွန်တော်ညီညွတ်နဲ့လှုပ်သွားနိုင်မယ်ဆိုလို့ဆိုရင်တော့ကျွန်တော်လိုချင်တဲ့အချိန်ကြီးရောက်မယ်လို့ထင်ပါတယ်။
ဟုတ်ကဲ့ကိုကျော်ကိုကိုအခုလိုဖြစ်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင်။